တော်သရှင်ကြီးကိုမောင်မပေါင်တို့ရင်ချမ်းရဲ့အတိတ်ပဲအကြောင်းမတူညီတဲ့ယုံကြည်မှုမတူညီတဲ့ဘာသာတရားတွေအကြားရင်ချမ်းစွာအတူရှင်တွဲနေထိုင်ခြင်းရဲ့အတိတ်ပဲအကြောင်းကိုကျွန်တော်တို့မြန်မာနိုင်ငံသားတွေနားလည်ဖို့အရေးတကြီးလိုအပ်နေပါတယ်။ရင်ချမ်းခြင်းကလူနှလုံးသားကနေတန်တားတဲ့အရာဖြစ်ပါတယ်။အနှောင်အဖွဲ့ကင်းလွတ်ပြီးတော့လွတ်လပ်မှုရှိတဲ့လူရဲ့စန္ဒကဘယ်အရာတွေကိုတန်တားတယ်လဲဆိုရင်လူတယောက်ရဲ့အခွင့်အရေးတွေနဲ့တခြားလူတွေရဲ့အခွင့်အရေးတွေကိုလေးစားခြင်းကိုလိုချင်တယ်။တခြားသောလူသားတွေဟာနှစ်ဦးနှစ်ယောက်မရှိတဲ့လုံးဝတီးသန့်စီပုံကိုများဖြစ်ချပြီးတော့လူကိုအတုံးချခံနီလန်းတစ်ခုအဖြစ်ကိရိယာပစ္စည်းတစ်ခုအဖြစ်တတ်တတ်မတတ်မတ်တင်ကြောင်းမခံယူတင်ကြောင်းကိုလိုချင်တယ်။လူဆိုတာအခွင့်အရေးတွေနဲ့တာဝန်ဝတရားတွေရှိတဲ့ပုံကိုတွေဖြစ်တာကြောင့်မို့လူကိုလူကဲ့သို့ယိုသိမှုအတိမတ်ပြုမှုကိုလိုချင်တယ်။လူမျိုးတိုင်းဘာသာစကားတိုင်းယဉ်ကျေးမှုတိုင်းဘာသာတရားတိုင်းနဲ့လူအဖွဲ့အစည်းတိုင်းကငြိမ်းချမ်းခြင်းဆိုတာကိုနားလည်ကြပါလေ။ငြိမ်းချမ်းခြင်းအတွက်တည်တဲ့စကားလုံးတွေကိုစီရှိကြတယ်။အရာရာပြည့်စုံခြင်း၊ကျန်းမာခြင်း၊လုံခြုံမှုရှိခြင်း၊ဘေးအန္တရာယ်မရှိခြင်း၊ကောင်းကျိုးဖြစ်ခြင်း၊တရားမျှတခြင်း၊တည်ငြိမ်ခြင်း၊အေးချမ်းခြင်း၊ဆန္ဒပြည့်ဝခြင်းအရေကိုသူတို့အားလုံးကနှစ်လိုကြတယ်အနောက်ရှက်တွေဖြစ်လာတာဖယိုဖယဲတွေဖြစ်လာတာလုံခြုံမှုမရှိတာလူအတိုင်းဝိုင်းတည်ငြိမ်မှုမရှိတာပုံမမှန်တဲ့အခြေအနေတွေဖြစ်တာတင်းမာမှုတွေအကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်တာကိုမလိုချင်ကြပါဘူးဒါအပြင်မတရားမှုအောက်ဖိနှိပ်မှုအောက်အခွင့်အရေးတွေချိုးဖောက်ခံရမှုအောက်မှာအလုပ်လုပ်ရတာကိုမလိုချင်ဘူးဖွံ့ဖြိုးတိုးတက်မှုမရှိတဲ့ဒုက္ခကိုလည်းမခံစားလို့ကြပါဘူးငြိမ်းချမ်းခြင်းကဘယ်နေရာမှာကင်းမဲ့နေတယ်။ငြိမ်းချမ်းခြင်းကဘယ်နေရာကနေအစပြုဖြစ်ပေါ်တယ်ဆိုတာကိုကျွန်တော်တို့တွေစဉ်းစားကြရမှာလူရဲ့စိတ်နဲ့လူရဲ့နှလုံးသားအကြောင်းကိုစဉ်းစားဖို့ကအရေးကြီးဆုံးဖြစ်ပါတယ်။စစ်ဆိုတာစစ်လက်နက်ပစ္စည်းတွေဒုံးကျည်တွေကနေအစပြုဖြစ်ပေါ်တာမဟုတ်ပါဘူး။လူရဲ့နှလုံးသားတွေကနေအစပြုတာဖြစ်တယ်။လူတစ်ယောက်မှာရှိနေတဲ့အော်တာဘာစိတ်ခံယူချက်တွေတွေးခေါ်မှုစနစ်နဲ့သူကိုလွှမ်းမိုးနေတဲ့စိတ်ဆန္ဒအဟုန်ဇောတွေကစစ်သို့မဟုတ်ငြိမ်းချမ်းခြင်းအတွက်ပြိုကင်းကိုဖြစ်ပေါ်စေတာဖြစ်ပါတယ်။ကောင်းမြတ်ခြင်းတရားမျှတခြင်းညီရင်အကိုမောင်နှမစိတ်ငြိမ်းချမ်းခြင်းနဲ့ယူသားဖြောင့်မတ်ခြင်းဆိုတဲ့အမြင့်ဆုံးသောတန်ဖိုးတွေကလူရဲ့အော်တာဘစိတ်နဲ့နှလုံးသားထဲမှာဖြစ်ပေါ်တာဖြစ်ပါတယ်။ဒီအမြင့်ဆုံးသောတန်ဖိုးတွေရဲ့နှိုးစော်တန်တွေကိုလိလူရှုခြင်းညှင်းပယ်ခြင်းကလည်းလူရဲ့နှလုံးသားနှက်ရှိုင်းတဲ့နေရာကနေပြုလုပ်တာဖြစ်ပါတယ်။ညကိုမောင်နှမပေါင်းတို့လူသားတွေဖွံ့ဖြိုးတိုးတက်ပြီးတော့သူတို့ရောက်ရှိနိုင်တဲ့အလားအလာအမြင့်ကိုရောက်နိုင်ဖို့ဆိုရင်ငြိမ်းချမ်းခြင်းကလူအချက်တစ်ခုဖြစ်ပါတယ်။လူဘဝအတွက်နဲ့လူသားတွေဖွံ့ဖြိုးတိုးတက်ဖို့ရန်အတွက်ငြိမ်းချမ်းခြင်းကရှိရင်လည်းဖြစ်နိုင်တယ်မရှိရင်လည်းရတယ်ဟုရွေးချယ်မှုတစ်ခုမဟုတ်ပါဘူး။၎င်းကလူအချက်ဖြစ်ပါတယ်။၂၀၀၁ခုနှစ်ကမ္ဘာငြိမ်းချမ်းရေးနေ့အတွက်အမှားစကားမှာပိုယန်မင်းကြီးအရှင်မြတ်ဒုတိယမြောက်ယောဟန်ပေါလုကအခုလိုမိန့်ဆိုခဲ့ပါတယ်။ငြိမ်းချမ်းခြင်းသည်လူအတိုင်းဝိုင်းတစ်ခုစီတိုင်းနိုင်ငံတိုင်းနှင့်ကမ္ဘာနိုင်ငံအတိုင်းဝိုင်းအတွက်အဓိကဦးတည်ချက်ဖြစ်သည်။ငြိမ်းချမ်းရေးကြောင့်ဆုံးရှုံးသွားရတဲ့အရာဆိုတာဘာတစ်ခုမှမရှိပါဘူး။စစ်ကြောင့်သာလျှင်အရာအလုံးဆုံးရှုံးသွားရသည်ဟုပိုယန်မင်းကြီးဖိုင်ယက်စ်တွဲကဒုတိယကမ္ဘာစစ်ကြီးမဖြစ်ခင်လေ1939ခုနှစ်ဩဂတ်လ24ရက်နေ့မှာရေဒီယိုကနေမင်ကြားခဲ့ပါတယ်ဒီကနေ့ခေတ်မှာတိုးတက်များပြားလာတဲ့စစ်လက်နက်တွေနဲ့၎င်းတို့ရဲ့ဖြည့်စည်းနိုင်စွမ်းအားကိုယနေ့ကဘာကြီးကလိလူရှုပြီးတော့မထားနိုင်ပါဘူးနျူကလ িয়ার လက်နက်များမပြန်ပွားရေးဆိုတဲ့တနိဋ္ဌန်ကတခါတရံမှာရပ်တန့်နေပါတယ်အစိုးရတွေတင်မကပါဘူးစစ်တပ်ကိုအထောက်အကူပြုတဲ့ပြည်သူစစ်လို့လက်နက်ကိုင်အဖွဲ့တွေအကြမ်းဖက်အုပ်စုတွေနဲ့နောက်ပြီးပြည်သူတွေကလည်းရံဖန်ရံခါအချမ်းဖက်ခြင်းနဲ့စိတ်တွေလွှမ်းမိုးခြင်းခံကြရပါတယ်။ဖွံ့ဖြိုးစေနိုင်ငံအမြောက်အများမှလည်းသူတို့မှရှိတဲ့ရှာရှာပါပါအရင်အမြစ်တွေကိုစစ်လက်နက်ဝယ်ယူစုဆောင်းခြင်းဖြင့်ဖြုံတီးပစ်ကြတယ်။တိုင်းပြည်ကာကွယ်ဖို့ဆိုပြီးတော့စစ်တပ်အင်အားတိုးချဲ့ပြီးတော့နိုင်ငံအရင်အမြစ်တွေကိုဖြုံတီးပစ်နေကြတယ်။ဒါကြောင့်သူတို့နိုင်ငံရဲ့စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်မှုကလုံးဝကြာစင်းမသွားဘူးဆိုရင်တော့မှနောင်နေသွားပြီဖြစ်တယ်ပြည်တွင်းစစ်တွေတိုင်းရင်းသားတွေအကြားတင်းမာမှုတွေကြောင့်မို့နိုင်ငံနဲ့လူအတိုင်းဝိုင်းဟာတဟစာတာမဖြစ်တော့ဘူးမိသားစုတွေတကွဲတပြားဖြစ်ကြရတယ်တိုင်းရင်းသားလူမျိုးစုတွေဟိုရောက်ဒီရောက်ကွဲကွာကုန်ကြတယ် ยูบี้ในไทยเนี่ยดูเรียวในโซนเนี่ยพี่จ้าอยากไปดูในงานยี่ดูขาดเลยพี่จ้าอยากเลยแต่ช่วงคลีรีส่วนยังยิ่งเช่นเช่นเอซีซีปีนี้ติดใจอะไรนิดสุดละแต่เนี่ยเรื่องมันจงบูจ้าอยากได้บ้างดิลูกมิวเชิงชอบมือดูขาดยาวนี่ใจอะไรเฉยมายิ่งเช่นยี่แต่งบูกูมันนิดแต่เดือดยิ่งเช่นยี่ตัวมันสั่งยาชินเนี่ยดูไปดูสิบ้างเลยนี่กูมองมาพังหนู ลู่เย็นนั่งลงนั่งยิ่งเช่นยี่กูเป็นลูกจีเวลู่จีแต่หน้าในภาษียิ่งเช่นยี่ก็ลู่ตัวมันยี่สี่เลยก็ชาวบ้านลู่ตงกงเป็นสิทธิ์คู่พี่นี่เลยลู่ที่มีอะไรอ่ะทุกที่พี่ดีกันเลยคิดเช่นกาลามาพี่เด็กนั่นเสียยาสูนี่กูตัวมันยี่ตัวอีสองสองยาสูนี่พี่เนี่ยขอจ้าวอะไรอันนี้ลู่เปียวลู่แม่เนี่ยเอาเลยเช่นนี่ก็พี่เนี่ยว่าเลยที่ยาสูนี่ด้วยมาที่เรื่องเสียกับว่าสิจินนักคู่พี่เขยจูลู่มีเรื่องอ่ะสู้เลยเปียวเลยตัดเ ွေမှာဖြစ်ခဲ့တယ်။လူသားတွေကဒဏ်ရာတွေ၊နာကျင်မှုတွေ၊ဝေဒနာတွေ၊ချောင်လွဲလို့ရနိုင်တဲ့တိုက်ခိုက်မှုတွေကြုံတွေ့ခဲ့ကြရတယ်။ဒုတိယကမ္ဘာစစ်ကြီးပြီးကလေးကတကယ်ထိရောက်တဲ့ငြိမ်းချမ်းရေးဆိုတာကိုရပ်ပောင်းတရားပြည့်အောင်အောင်လူတွေမကြုံဘူးကြသေးပါဘူး။အချိန်အများစုမှာကကမ္ဘာနေရာဒေသတစ်ခုမဟုတ်တစ်ခုမှာစစ်တွေဆက်ပြီးဖြစ်နေကြတယ်။နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဖြစ်စီနောက်ပြီးတော့လူမျိုးရေးပဋိပက္ခတွေအကြမ်းဖက်ထိတ်တန့်ရင်ဆိုင်မှုတွေအကြမ်းဖက်ဖြစ်ရက်တွေလှုပ်ကြံတပ်ဖြတ်ခြင်းတွေအစုလိုက်အပြုံလိုက်လူသက်ခြင်းတွေဒါတွေကကမ္ဘာနေရာဒေသတစ်ခုမဟုတ်တစ်ခုမှာဖြစ်နေတယ်လူတယောက်ယောက်ရဲ့သွေးမြေပေါ်မကျဘဲနဲ့ကုံနဲ့ရက်ဆိုတာတရက်မှကိုမရှိသလောက်ဖြစ်တယ်ဂျူးဘာသာဝင်တွေနဲ့ခရစ်ယာန်တွေရဲ့တန်ရှင်းတဲ့စာအုပ်ဖြစ်တဲ့တမာကျမ်းစာရဲ့ပထမဦးဆုံးစာမျက်နှာတွေမှာကိန်းနာကမနာလိုစိတ်ကြောင့်မို့အာဘီလာကိုတတ်လိုက်တဲ့အကြောင်းဖတ်ရှုရပါတယ်။ဒါပေမဲ့လူတွေကကိန်းနရဲ့ခြေရာကိုလိုက်ပြီးတော့လှမ်းနေကြတာကစိတ်မကောင်းစရာဖြစ်ပါတယ်။စစ်တမ်းအရ1993ခုနှစ်မှာကမ္ဘာပေါ်မှာစစ်ပွဲအခု60ဖြစ်ပွားခဲ့တယ်။အဲ့ဒီတည်းမှာတချို့ကဘာသာရေးကြောင့်ဖြစ်တယ်။ဒီစစ်ပွဲတွေအများစုကအီကွေဒါရဲ့တောင်ဘက်ချမ်းမှာဖြစ်ပွားခဲ့တာဖြစ်တယ်။အာဖရိကတိုက်မှာ25ခုဖြစ်တယ်။အာရှမှာ24ခုဖြစ်တယ်။လက်တင်အမေရိကမှာ၅ခုဖြစ်တယ်ဒီစစ်ပွဲတွေကြောင့်အကြမ်းဖက်ခြင်းနဲ့ဖျက်ဆီးခြင်းကိုဘယ်လောက်အထိဖြစ်စေတယ်ဆိုတာတွေမကပါဘူးလူသားတွေအားလုံးနဲ့နိုင်ငံဒေသတွေအားလုံးရဲ့တိုးတက်မှုကိုဘယ်လောက်အထိနှောင့်နှေးစေတယ်ဆိုတာကိုအလွယ်လေးနားလည်နိုင်ကြပါတယ်1950ခုနှစ်နဲ့1960ခုနှစ်အတွင်းမှာလူပေါင်း15သန်းဟာစစ်အတွင်းမှာနဲ့စစ်ရဲ့အကျိုးဆက်တွေကြောင့်တည်ဆုံးခဲ့ကြရတယ်လို့ခန့်မှန်းကြပါတယ်20ရာစုနှစ်ကိုစစ်ပွဲတွေရဲ့ရာစုနှစ်လို့ခေါ်ဆိုခဲ့ကြတာအကြောင်းမဲ့မဟုတ်ပါဘူးတတိယထောင်စုနှစ်ကြီးတွေကိုလူသားလူကြီးကဝင်ရောက်လာတဲ့အချိန်မှာ၎င်းရဲ့တောက်ပါတဲ့မျောလင်းချက်တွေကိုအရိပ်ဖုံးလွှမ်းနေတဲ့တိမ်တိုက်မဲကြီးတွေကိုလစ်လူရှုလို့မရနိုင်ပါဘူးမကူတရသေးတဲ့ပွင့်နေတဲ့အနာဒဏ်ရာတွေကိုလည်းလစ်လူရှုလို့မရနိုင်ပါဘူးယနေ့အချိန်မှာဆိုရင်အမျိုးမျိုးသောအကြောင်းတရားတွေကြောင့်အတူတကွနေထိုင်ကြပြီးတော့အတူတကွအလုပ်လုပ်နေကြရတဲ့သူတွေဘာသာမတူလို့လူမျိုးမတူလို့စကားမတူလို့ယဉ်ကျေးမှုကြောတော့နောက်ခံမတူလို့တယောက်နဲ့တယောက်အကြားမှာစီလုံးမှုရှိအောင်မိတ္တဟာယဖြစ်အောင်လုပ်ရတာကပိုးပို့ပြီးတော့ခက်ခဲလာနေပါလေဒီလိုမျိုးခြေနေတွေကမြို့ပြတွေမှာပိုးပြီးတော့အဖြစ်များပေမဲ့ကင်းလွတ်တဲ့နေရာတော့မရှိပါဘူးဥပမာဆိုမာလီးယားဘော့စနီးယားဆူဒန်ရဝန္ဒါအာဖဂန်နစ္စတန်ကိုဆိုဘိုတို့မှာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်လူအမျိုးများကဥရောပနဲ့မြောက်အမေရိကကိုနိုင်ငံရေးခေလွန်သူအဖြစ်နဲ့ရောက်လာခဲ့ကြတယ်။အဲဒီတော့အင်ရှင်လူတိုင်ဝမ်ရဲ့အရင်းမြစ်တွေကိုခွဲထုတ်ပေးရတယ်။အကယ်၍ဂယုစိုက်မှုမရှိဘူးဆိုရင်ဒင်းမာမှုတွေဖြစ်လာနိုင်ပါတယ်။ဒီကုမောင်နမပေါင်းတို့ငင်းချမ်းရေးအတွက်ဆောင်ရွက်ခြင်းကဘယ်ခေတ်ကာလမှာဖြစ်ဖြစ်လူသားတို့ကြီးရဲ့ထိတ်ဆုံးကဦးစားပေးနေရမှာရှိရမှာဖြစ်ပါတယ်။လူတစ်ယောက်နဲ့တစ်ယောက်ကြားဆက်သွယ်နိုင်ခြင်းကအရင်တုန်းကဘယ်တုန်းကမှမရှိခဲ့တဲ့အဆင့်ကိုရောက်နေပြီဖြစ်တဲ့ဒီကနေ့အချိန်မှာဆိုရင်ငင်းချမ်းရေးကိုဆောင်ရွက်ဖို့ပိုပြီးတော့လိုအပ်နေပါတယ်။ဘာသာရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေတင်မကပါဘူး။ပညာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေပညာရှင်တွေနောက်ပြီးဒေါ်ဆန်းစုကြည်အမြဲဖိတ်ခေါ်သလိုလူသားတယောက်စီတိုင်းကငင်းချမ်းရေးကိုစိတ်ဝင်စားသင်ကြပါတယ်။ဘာသာရေးဆိုတာလူဘဝရဲ့အဓိကကဏ္ဍဖြစ်တာကြောင့်မို့ငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ကပဘာသာအသီးသီးကဘလိုတွေမိတ်ဆူထားတယ်ဆိုတာကိုနောက်တစ်ပတ်တောက်ချာနေအပိုင်း၃မှာဆက်လက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါတယ်